Welcome to the Voice of America in Burmese.
ဘီအန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ23ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 57နဲ့လိုင်းလမ်းမီတာ190ပြန် VOA ရဲ့ Facebook စာမျက်နှာကပါစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ဒီကိုတောင်းဝင်ယူတင်ဆက်ပါပါ
ကျမအင်ဂျင်နီယာပါရှင်ဒီကနေ့မနေ့ခင်းနောက်ဆုံးရသတင်းတွေထဲမှာတော့မန္တလေးတိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးလိုက်တဲ့အကြောင်းနဲ့မြမအရေးနိုင်ငံတကာကူညီဖြည့်ရှင်းနိုင်ရေးအမေရိကန်ဒူဝင်ချင်းနဲ့ကုလအထူးကိုယ်စားလှယ်တို့ဆွေးနွေးခဲ့တဲ့သတင်းအပါအဝင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပါသွားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုသတင်းတွေတင်ဆက်ပြီးမှတော့မြမပြည်ဆိုင်ရာသတင်းတပုတ်ထဲမှာတင်ပြချင်တာကကချင်ပြည်နယ်မိုးမောက်မြို့ကစာသင်ကျောင်းပေါက်ကွဲမှုမှာဒေသခံတူဘယ်လိုပြောကြပါသလဲ
စာသင်ကျောင်းမှာ5နာရီခွဲလောက်ကအကုန်လုံးကြီးခွဲတာပေါ့ဆရာမတရားနဲ့စောင်းစောင်းနေနေပြီလို့ပြောတာပဲ
ဒီအကြောင်းနဲ့တူဘူဂျုံအင်းမင်းအောင်လှန်ရဲ့ရုရှားခီးစဉ်ပေါ်နိုင်ငံရေးအကဲခတ်တွေရဲ့သုံးတဲ့ချက်တခါထိုင်းနိုင်ငံမှာမြန်မာအများစုရှိရာဒေသတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းနဲ့အတူစတဲ့သတင်းပေးပို့ချက်တွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိနေပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာအမေရိကန်နိုင်ငံကြီးအကြောင်းဒီကောင်းစရာနဲ့အင်္ကာညဆွေးနွေးခန်းကိုပြန်လည်တင်ဆက်ဖို့ရှိနေပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူတင်ပြသွားပါမယ်ခင်ဗျာ။
မန္တလေးမြို့မှာအင်္ဂါနေ့ကစစ်ကောင်စီတပ်တွေနဲ့မန္တလေးပြည်သူ့ကာကွယ်ရေးအဖွဲ့ PDF MDY တို့ကြားအပြန်အလှန်ပစ်ခတ်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အကြမ်းဖက်မှုပုံစံအားလုံးကိုရှုံချတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်က
Remains the same. And I think we've seen even today reports, very disturbing reports of violence in Mandalay.
ဒီကနေ့ထိုင်းလန်းစရာကောင်းတဲ့မန္တလေးကအကြမ်းဖက်မှုသတင်းကိုကျွန်တော်တို့ကြားသိမြင်တွေ့ခဲ့ရပါတယ်။အကြမ်းဖက်မှုပုံစံအားလုံးကိုထပ်ပြီးရှုံချပါတယ်။ဒီမိုကရေစီငြိမ်းချမ်းရေးလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေအပေါ်ကုလသမဂ္ဂရဲ့မစုံမနစ်ထောက်ခံမှုကိုထက်လောင်းအတည်ပြုပါတယ်လို့သူကပြောသွားတာပါ။ဒါပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကလည်းပြည်ခဲ့တဲ့သတင်းပတ်ကကုလသမဂ္ဂအထွေထွေညီလာခံအတွင်းမြမအရေးဆွေးနွေးတင်ပြရမှာကြီးမားတဲ့အကြမ်းဖက်မှုတွေရဲ့ NDA နဲ့ပတ်သက်လို့သတိပေးခဲ့တယ်လို့တက်နိုင်သမျှထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လဲတိုက်တွန်းခဲ့တဲ့အကြောင်းစတီဗင်ဒူဂျရစ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အလားတူမန္တလေးမှာဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မကင်းဖြစ်ခဲ့တဲ့အကြောင်းရန်ကုန်အခြေစိုက်အမေရိကန်ကနေဒါနဲ့ပြင်သစ်တန်ယုံတို့ကအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်။မန္တလေးမြို့မှာအရက်သားတွေတေဆုံးဒဏ်ရာရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တန်ယုံကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျွန်လ22ရက်နေ့မနေ့ကမန္တလေးပြစ်ခတ်မှုတွေအတွင်းလက်နက်ကင်တွေဘက်က4ရောက်တေဆုံးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကတော့ပြောပါတယ်ရှင်။
ဆရာနာသိမ်းပြီးနောက်ပိုင်းကန့်ဝက်ဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့မြန်မာနိုင်ငံမှာအင်္ဂါနေ့ကမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့ဒေသခံလက်နက်ကင်တပ်ဖွဲ့တွေအကြားပစ်ခတ်မှုတွေကြောင့်ထိခိုက်ဒိဆုံးမှုတွေရှိခဲ့ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ရှိတဲ့ဒီမန္တလေးမြို့ချမ်းမြသာစီမြို့နယ်အတွင်းကထွန်းတုံးရက်ကွက်54လမ်း131လမ်းတောက်ကဆောက်အုံတစ်ခုကိုစစ်တပ်ကမနေ့မနက်ပိုင်းဝင်ရောက်စီးနင်းရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒီကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ရှိသူတူဖြစ်တဲ့ဗိုလ်စည်းကွက်က VOA ကိုပြောပါတယ
်ဖွဲ့နေလေးတပ်ဖွဲ့ပေါ့နော်ခါးခါးကနေရောအဓိကတော့တော်ဝင်စီးသွားတာဗျဝင်စီးသွားတာဖြစ်တဲ့အဲ့မှာတော်ဝင်စီးရောကျွန်တော်တို့ကအတွင်းထဲမှာကျွန်တော်တို့ကအဲ့ဒီမှာလက်နက်ကျွန်တော်တို့ကအတွင်းထဲမှာနှစ်ခုပဲရှိတယ်ဗျအဲ့ချိန်မှာအဲ့မှာထားရတာနော်နောက်ခုကကြည့်တော့ကျွန်တော်တို့ကနောက်ခုနဲ့ပြန်ပြည့်တ
ယ်စစ်ကောင်စီရဲ့တည်င်းထုတ်ပြန်ချက်မှာတော့အပြန်အလှန်ပြစ်ခတ်မှုအတွင်းလက်နက်ကင်တွေဘက်က၄ရောက်တေဆုံးပြီး တုံညိုအေးတပ်ဖွဲ့ဝင်တို့အပြင်းထန်တန်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။မန္တလေးမြို့ကဖြစ်နေတဲ့ပတ်သက်လို့ပိုပြီးသိရအောင်စစ်ကောင်စီရဲ့ပြန်ကြားရေးဒုဝန်ကြီးဘူဂျုံဇော်မင်းထွန်းကိုပြည်ရီကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။မန္တလေးမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာမကြာခဏဆိုသလိုပေါက်ကွဲမှုတွေရှိခဲ့ဘူးပေမဲ့အခုလိုစစ်တပ်နဲ့ပြည်သူ့က င်နေအင်းအားအများအပြားနဲ့ကားရီဆိုင်ကယ်တွေကိုစစ်ဆေးနေတယ်လို့လုံခြုံရေးလည်းတင်းကျပ်ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေအဆုံးသတ်ရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယဝန်ကြီးဝင်းဒီရှာမန်နဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာတို့ဝါရှင်တန်ဒီစီမှာမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့ကတွေ့ဆုံရမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မကြသေးခင်တုန်းကထုတ်ပြန်တဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုမြန်မာဆရာပိုင်းမြန်မာဆရာနာပိုင်းတွေလိုက်နာအောင်တွန်းအားပေးဖို့ဆွေးနွေးခဲ့ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီဖို့မြန်မာနိုင်ငံတွင်းအကာအကွယ်မဲ့နေသူတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့နဲ့ဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုလုံခြုံမှုနဲ့ခိုလုံနေထိုင်ခွင့်ပေးရေးဒေသရင်းနိုင်ငံတွေကိုအားပေးဖို့ဆွေးနွေးခဲ့ကြောင်းလည်းဖော်ပြထားပါတယ်ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာဟာသူ့ရဲ့အာရှဒေသတွင်းခီးစဉ်အပြီးမှာနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့အချိန်တွင်အခုလိုအမေရိကန်အစိုးရထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါဒီတော့တွင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်ခဲ့တဲ့သတင်းဘက်ကလုံခြုံရေးကောင်စီမှရောအထွေထွေညီလာခံမှာပါနိုင်ငံတွင်းရှိနေတဲ့အင်အားစုအလုံးအနေနဲ့အပြုတ်သဘောဆောင်တွဲဆုံဆွေးနွေးပြီးပြန်လည်ရင်ကြားစီရေကနေတဆင့်အစွမ်းကုန်ထိမ့်သိမ့်ဆောင်ရွက်ဖို့ငြိမ်းချမ်းတဲ့အဖြေရှာကြဖို့တိုက်တွန်းထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဥပဒေမဲ့ဖမ်းဆီးထိမ့်သိမ့်မှုတွေနဲ့နှင်းပန်းနှိမ့်ဆီးမှုတွေရှိနေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ HRW ကပြောကြားလိုက်ပါတယ်ဆယ်ကျော်သက်လူငယ်တဦးဆိုရင်လည်းလူညုံရေးတပ်ဖွဲ့တွေကအပြင်းထန်ရိုက်နှက်ပြီးရေကြီးတဲ့လေပင်မြုပ်အောင်ထားပြီးနှင်းဆက်ခဲ့ကြောင်းနယူးယောက်အခြေစိုက် HRW ရဲ့အင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် HRW အဆိုအရမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေဟာအသက်18နှစ်အရွယ်ယောက်ျားလေးတူကိုအပြင်းထန်ရိုက်နှက်ပြီးသူ့ကိုမြေတွင်းထဲမှာလေပင်အထိနှိပ်စက်ခဲ့တယ်လို့ဆိုပါတယ်မေလအစောပိုင်းကလူမျိုးရေးတပ်ဖွဲ့ဝင်တွေနေအိမ်မှာဝင်ရောက်စီးနင်းပြီးဆန္ဒပြခေါင်းဆောင်ဖြစ်တယ်ဆိုပြီးဆွဆွဲဖမ်းဆီးခဲ့တာလို့ပြောပါတယ်သူ့ကိုဖမ်းဆီးထားချိန်မှာလဲတနက်တင်တဲ့ခေါင်းကိုရိုင်းနှက်ခဲ့တာမျိုးရှိသလိုအင်းစိန်ထောင်ကိုမပုတ်ခင်စစ်ကြောရေးမှာတပတ်ကြာထိန်းသိမ်းပြီးရက်စက်တဲ့နီလန်ပေါင်းစုံနဲ့စစ်တပ်ကနှင်းပန်းနှိပ်စက်ခဲ့ကြောင်းအဲ့ဒီစေကျော်တက်ရွယ်ယောက်ျားလေးက HRW ကိုပြန်ပြောပါတယ်သူ့ကိုတော့နောက်ပိုင်းမှာခံဝန်ချက်နဲ့ပြန်လှုပ်ပေးခဲ့ပါတယ် HRW ရဲ့အခုနောက်ဆုံးသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့မြမစစ်အာဏာပိုင်တွေဘက်ကလက်တလုံးတုတ်ပြန်တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ဆက်အာနာသိမ်းပြီးနောက်ပိုင်းအနည်းဆုံးလူပေါင်း6000ကျော်ဖမ်းဆီးခံရသလိုလုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်လူပေါင်း800ကျော်တိဆုံးခဲ့ရတယ်လို့ AAB သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 96.13 MHz ဟိုင်းဒိုမီတာ51 kHz 98.9 MHz နဲ့ဟိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ဘုနေ့နေ့နဲ့ခင်VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့စီစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ဒီစီစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြမှာပါ။ အီရန်နိုင်ငံက website အများပြားမှာအမေရိကန်အစိုးရကထိန်းချုပ်လိုက်ကြောင်းဖော်ပြထားတဲ့စာသားတွေကိုအင်္ဂါနေ့မှာတွေ့ကြရပါတယ်။အီရန်အစိုးရနဲ့ပတ်သက်နေတဲ့သတင်း website တွေကိုအကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရဘဲအမေရိကန်ကထိန်းချုပ်လိုက်ပုံရတယ်လို့အီရန်မီဒီယာတွေကအတည်ပြုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနကို VOA ကမှတ်ချက်ပေးဖို့မေးမြန်းခဲ့ပေမဲ့ချက်ချင်းတုံ့ပြန်ချက်မရပါဘူး။ AP သတင်းဌာနကတော့မှန်မှန်ကန်တဲ့သတင်းတွေဖြန့်ဝေမှုနဲ့ပတ်သက်တဲ့ website အများစုအပါအဝင်စုစုပေါင်း300ဆင်လောက်ကိုအမေရိကန်ကပိတ်လိုက်တာဖြစ်ကြောင်းအမည်မဖော်လိုသူအမေရိကန်အရာရှိတဦးကိုကိုးကားဖော်ပြခဲ့ပါတယ်။ရုတ်တရက်အပိတ်ခံလိုက်ရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့အစိုးရပိုင် Press TV ရုတ်တံအစီအစဉ်အရဲဘာသာနဲ့ထုတ်လွှင့်နေတဲ့ El Alam နဲ့ယီမင်နိုင်ငံကဟူတီတပုံတွေရဲ့ El Masra ဂျိုဂျူရုတ်တံသတင်းအစီအစဉ်လည်းပါဝင်ပါတယ်။ website တွေထဲမှာတော့ Parent အမိတ်နဲ့ American အစိုးရကထိန်းချုပ်လိုက်ကြောင်းစာသားတွေကို American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကုတန်းရောင်းဝယ်ရေးဌာနနဲ့လုံခြုံရေး Bureau တို့ရဲ့တင်ကြေတာစိတ်တွေနဲ့အတူတွေ့ရပါတယ်ရှင်။
အမေရိကန်မျိုးနွယ်စုမှာဇူလိုင်လ4ရက်နေ့လွတ်လပ်ရေးနေ့ကျရင်အရွယ်ရောက်သူ80ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပြီးသားဖြစ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရည်မှန်းထားချက်နဲ့လွဲမဲ့ပုံရှိနေပါတယ်။ဒါပေမဲ့လည်းနောက်ထပ်သတင်းပတ်အနည်းငယ်အတွင်းရည်မှန်းချက်နဲ့ပြည့်မီနိုင်တယ်လို့အင်ဂျီရောသမ္မတကနေပြီးဒီအင်ဂျီရောရုံးကနေပြီးတော့ခန့်မှန်းထားပါတယ်။
We will meet the 70% goal for ages 27 and older by the end of July 4th weekend. With a few extra weeks needed.
အသက်28နှစ်နဲ့အထက်80ရာခိုင်နှုန်းအတွက်ဇူလိုင်လ4ရက်ရည်မှန်းချက်နဲ့ပြည့်မိပါလေ18နှစ်ကနေ26နှစ်အရွယ်ဒီကာကွယ်ဆေးထိုးတာပြည့်စည်ဖို့ကတော့နောက်ထပ်သတင်းပတ်အနည်းငယ်လိုပါလိမ့်မယ်လို့အင်ဂျီရောရဲ့ကိုဗစ်ရောဂါတုတ်ပြန်ဆောင်ရည်အဖွဲ့ညှိနှိုင်းမှု Jeff Giant ကပြောဆိုသွားတာပါကယောဂါကူးစက်မှုတွေရောပါလာနေတဲ့အမေရိကန်နိုင်ငံမှာရွေးရသည့်အားလည်းရက်ကိုပျော်ပျော်ဝဝခံစားနိုင်တဲ့အထူးပုံမှန်အခြေအနေပြန်ရောက်လာနေကြောင်းနဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာကြေညာသွားကြပါတယ်။အမေရိကန်မှာမကြသေးခင်ကသတင်းပတ်တွေကဆလို့ကိုဗစ်ရောဂါကူးစက်မှုတွေနဲ့တေဆုံးမှုတွေတိတိတသာရောနှဲလာနေပြီးတစ်နှစ်ကြာကြာကယောဂါထိန်းချုပ်ရေးအတွက်နှာခေါင်းစည်းတက်ဖို့ခက်ခွက်ခွာနေကြဖို့ကန့်သတ်ချက်တွေကိုဖယ်ရှားပြီးလုပ်ငန်းတွေမှာလည်းပြန်လည်လေပတ်နေချိန်မှာလူငယ်အတော်များများကတော့အကြောင်းမျိုးမျိုးပြပြီးကိုဗစ်ကာကွယ်ဆေးထိုးဖို့ကိုစိတ်မဝင်စားပဲဖြစ်နေကြပါတယ်။အင်ဂျီရောကိုဗစ်ဆိုင်ရာညှိနှိုင်းမှုဇိုင်းယန်ကတော့ဇူလိုင်လ4ရက်နေ့တတ်မှတ်ရက်နောက်ပိုင်းမှာလူငယ်တွေကာကွယ်ဆေးထိုးနိုင်အောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအစိုးဆုံးအခြေအနေတွေကိုရှောင်လွှဲနိုင်ဖို့အချိန်အနည်းငယ်သာကျန်တော့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံအခြေစိုက်ကုလသမဂ္ဂယုံအကြီးအကဲကတတိပေးလိုက်ပါတယ်စစ်ပွဲမှာပါဝင်နေသူတွေအလုံးအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုဆွတ်လွတ်ပြီးငြိမ်းချမ်းရေးကိုရှေ့ရှုကြဖို့လေကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒီဘိုရာလော်ရန့်စ်ကတိုက်တွန်းခဲ့ပါတယ
် There is only one acceptable direction for Afghanistan.One acceptable direction.
Afghanistan နိုင်ငံအတွက်လက်ခံနိုင်စရာဥတီချက်ကတခုပဲရှိပါတယ်။စစ်မြေပြင်ကိုရှောင်ရှားပြီးဆွေးနွေးပွဲစကားဝိုင်းကိုဥတီကြရမှာပါလို့ Afghanistan နိုင်ငံအခြေစိုက်ကုလသမဂ္ဂယုံအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အင်္ဂါနေ့အစည်းအမြင်အစည်းအဝေးမှာပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့ဂျာဝင်စစ်ဆင်မှုနဲ့ကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့နှစ်စက်တင်ဘာလကတာလီဘန်တွေနဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေစတင်ဆွေးနွေးခဲ့ကြပေမဲ့နောက်ပိုင်းမှာရပ်ဆိုင်းသွားတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်အောင်တွန်းအားပေးကြဖို့လေလုံခြုံရေးကောင်စီနဲ့ဒေတာရင်းနိုင်ငံတွေကိုတိုက်တွန်းခဲ့တာပါတူရကီနိုင်ငံအစ္စတန်ဘူမြို့မှာပြီးခဲ့တဲ့ဧပြီလတည်းဆွေးနွေးမှုတွေပြန်ဆနိုင်ဖို့တူရကီကာတာနဲ့ကုလသမဂ္ဂတို့ကကြိုးပမ်းခဲ့ကြပေမဲ့တာလီဘန်တွေကဖိတ်ကြားချက်ကိုအလေးမထားခဲ့ကြပါဘူးတချိန်တည်းမှာပဲတာလီဘန်တွေရဲ့တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတာပါပြီးခဲ့တဲ့နှစ်ကနဲ့စာရင်ဒီနှစ်2021ခုနှစ်ပထမ3လအတွင်းမှာအရက်သားတည်ဆုံမှုဟာ30ရာခိုင်နှုန်းညီပါတိုးလာခဲ့ပြီးစာတင်ကြောင်းတွေအကူအညီပေးရေးဝန်ထမ်းတွေနဲ့လူနည်းစုတွေအပေါ်တိုက်ခိုက်မှုတွေအများပြားရှိခဲ့ကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ခရိုင်ပေါင်း380ရဲ့တဝက်ကျော်ဟာမေလာဇန်ကစတာလီဘန်တွေလက်ထက်တာလီဘန်တွေလက်ထဲကျရောက်ခဲ့ကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ရှင်။
မေဂန်နဲ့နေတိုမဟာမိတ်တပ်ဖွဲ့တို့ဆယ်စုနှစ်နှစ်ခုကြာဒီအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ပြီးတော့တပ်တွေကိုပြန်လည်ရုပ်သိမ်းနေချိန်မှာပဲနိုင်ငံအနှံ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အင်္ဂါနေ့ကတိုက်ပွဲအတွင်းတာလီဘန်တွေမကြသေးခင်ကသိမ်းပိုက်ထားတဲ့နေရာတချို့ကိုပြန်လည်ရယူနိုင်ခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံခြားတပ်တွေတရားဝင်စတင်ရုပ်သိမ်းတဲ့မေလ1ရက်နေ့ကစပြီးတာလီဘန်တွေကထိန်းချုပ်ရာနေမြေတွေကိုတိုးချဲ့လာနေရမှာခရိုင်ပေါင်း60အထိသိမ်းပိုက်လာနိုင်ပြီဖြစ်ကြောင်းအမေရိကန်ကလေ့ကျင့်ပေးထားတဲ့အာဖဂန်တပ်ဖွဲ့တွေကိုလည်းထိခိုက်သေဆုံးစေတဲ့အထိတိုက်ခိုက်မှုတွေများပြားလာနေတာပါတာလီဘန်တွေစီးရအသာရနေတာကြောင့်အမေရိကန်မှာ2001စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုခံရတဲ့နှစ်ပတ်လည်နေ့နောက်ဆုံးထားပြီးနိုင်ငံခြားတပ်တွေကိုအားလုံးပြန်လည်ရုပ်သိမ်းသွားတဲ့အခါအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေတကြော့ပြန်ကြီးစိုးလာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်အမေရိကန်အစိုးရကတော့သမ္မတဂျိုးဘိုင်ဒန်အမေအတိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းနေကြောင်းတင်းလာနေကပဲထပ်မံအတည်ပြုပြောကြပါတယ်တန်တမာနေမြေဒီမှာတာဝန်ပေးထားတဲ့တပ်ဖွဲ့တွေကလွဲလို့ဂျန်နယ်တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေပြန်လည်ရုပ်သိမ်းမှာဖြစ်ပြီးစက်တင်ဘာလဆန်းပိုင်းမှာအပြီးသတ်မှာဖြစ်ပြီးအစီအစဉ်အပြောင်းလဲမရှိကြောင်းအမေရိကန်ရဲ့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရခါဘီကတည်င်းနောက်တွေကိုပြောကြပါတယ်အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့ထွက်ဝဲကျော်ကိုရုတ်သိမ်းမိဖြစ်ကြောင်းလဲအမေရိကန်စစ်တပ်ကပြီးခဲ့တဲ့တည်င်းပတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဟုတ်တယ်ဘုနည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနည်း6နာရီကနေ9နာရီထိတင်ဆက်နေပါရရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ဗုဒ္ဓဘုနည်းနည်းနည်းခင်အစီအစဉ်တွေသတင်းလှော်တွေနဲ့ဆက်သွယ်မေးမြန်းချက်တွေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ကြရအောင်ပါ။တင်ဆက်ကြရအောင်ပါကိုညဝင်းအောင်ကြီး
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအရင်ဦးဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးကတော့ဒီမြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုအတိမတ်ပြုတဲ့နိုင်ငံရှိတယ်ဆိုတာပြသခြင်းလို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုတွားရောက်တာဖြစ်တယ်လို့မြန်မာအရေးလေးလာသုံးသပ်သူတွေကဆိုပါတယ်ဗိုလ်ချုပ်မူကြီးရဲ့ခရီးစဉ်ကနေမြန်မာနဲ့ရုရှားကြားအစိုးရချင်းထက်စစ်တပ်ချင်းဆက်ဆံရေးပုံမူရင်းနှီးမှုရရှိနိုင်တယ်လို့သုံးသပ်နေကြတာပါစစ်ကောင်ဆောင်ရဲ့ရုရှားခရီးစဉ်အပေါ်ရန်ကုန်ကလာတဲ့သုံးသက်ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ဗျာ
ရုရှားကာကွယ်ရေးဝန်ကြီးရဲ့ဖိတ်ကြားချက်နဲ့မော်စကိုမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုအာဏာသိမ်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြစ်တင်နေတယ်လို့အနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်မှုတွေလုပ်နေချိန်မှာဗိုလ်ချုပ်မူကြီးကိုယ်တိုင်ရုရှားနိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်စစ်ကောင်စီအပေါ်ထောက်ခံတဲ့နိုင်ငံရှိတယ်ဆိုတာပြသဖို့သွားတာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ပါတယ်။သူခီးစဉ်ကနေမြန်မာနိုင်ငံအတွက်ထူးခြားတဲ့ပြောင်းလဲမှုတွေရှိလာမှာမဟုတ်ဘူးလို့လည်းသူကသုံးသက်ပါတယ်
။ကျွန်တော်သိထူးခြားပြောင်းလဲမယ်လို့မထင်ပါဘူးခင်။ဘာဖြစ်လို့လဲဆိုတော့ဟိုသွားကြတာကတော့ဟိုနိုင်ငံကလုံခြုံရေးပြဿနာနဲ့ပတ်သက်ပြီးတော့အမြင်ဆွေးနွေးညှိနှိုင်းကြတဲ့အစည်းအဝေးဖြစ်ပါတယ်။ဒါပေါ့။ဒါတစ်ခုပေါ့နော်။နောက်တစ်ခုကတော့သူကတီးကြအရင်ကျွန်တော်တို့သမရပူတင်နဲ့လည်းသူတွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိဘူးလို့လည်းသိရပါတယ်။အဲ့လိုတီးရတဲ့အခါကျတော့ဘယ်လိုမှကျွန်တော်တို့ဗမာပြည်ပြဿနာနဲ့ပတ်သက်တဲ့ကိစ္စကိုဒီနှစ်ဖက်တွေ့ဆုံဖို့ဆိုတာမျိုးပါမျိုးဆိုတာလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်နော်။ဒါပေမဲ့ဘာဖြစ်လို့တွားတာလဲဆိုတော့စစ်ကောင်စီကိုအတိမံပြုတဲ့နိုင်ငံတကာကဖွဲ့စည်းပြီးရှိတယ်နိုင်ငံတွေရှိတယ်ဆိုတာကိုပြသခြင်းလို့သွားတယ်လို့ကျွန်တော်ယူဆပါလက်ခင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်ဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကဇွန်လ18ရက်နေ့ကပဲချမှတ်ခဲ့ပါတယ်ဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း119နိုင်ငံမဲခွဲဆုံးဖြတ်ခြင်းကရုရှားနိုင်ငံကမဲမထည့်ပဲနေခဲ့တဲ့36နိုင်ငံထဲမှာပါပါတယ်အဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအပေါ်လက်နက်မယောင်းကြဖို့လည်းတောင်းဆိုထားပါတယ်မြန်မာစစ်တပ်ဟာရုရှားအပအဝင်အရှိဥရောပကဆက်လက်နေတဲ့ထောင်လန်းရေးတုံးပစ္စည်းတွေဝယ်ယူနေတာဖြစ်လို့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်မှာလည်းဆက်လက်နဲ့ဝယ်ယူရေးကိစ္စတွေလည်းပါနိုင်တယ်လို့နိုင်ငံရေးလှိလာတုံးတဲ့သူဦးတန်းစိုးနိုင်ကမြင်ပါတယ်
။ပါနိုင်ပါတယ်။ပါနိုင်တဲ့ကိစ္စတော့အဓိကအဖြစ်ကျွန်တော်တို့ဆက်လက်နဲ့ရောင်းဝယ်တဲ့ ကိစ္စတွေတော့ပါနေပါတယ်နော်ဒါကြဒါတွေတော့ဒါကဒီရုရှားတမ်မော်ရဲ့လုံညုံရေးမှုနဲ့သူတို့အခုအမှန်တကယ်ဖြစ်နေတဲ့အခြေအနေပေါ်မှာသူတို့တမ်မော်တို့သူတို့လိုအပ်တာတွေနော်စီရီမာချဘူးဝယ်ယူဖို့နော်စတဲ့ကိစ္စတွေတော့ကျွန်တော်တော့ပါနေနေလို့ကျွန်တော်တော့မှန်းဆကြည့်ပါလိမ့်ခင်
အနသိန်းစစ်ကောင်စီကိုအမေရိကန်ပြည်အောင်စုဥရောပတမက်ကနဲ့အခြားနိုင်ငံတချို့ကမြန်မာစစ်ကောင်စီအပေါ်ပြစ်မှတ်ထားပြီးစီးပွားရေးအရပိတ်ဆို့တာတွေလုပ်နေချိန်မှာစစ်ကောင်စီကရုရှားအစိုးရရဲ့ထောက်ခံမှုကိုရယူဖို့ကြိုးစားနေရပါဒါပေမဲ့လက်တွေ့မှာတော့မြန်မာစစ်ကောင်စီကိုအစိုးရတည့်ရဲ့အနေနဲ့ထောက်ခံမဲ့အနေအထားမတွေ့ရဘူးလို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ်ရုရှားနဲ့မြန်မာကြားအစိုးရချင်းထက်စစ်တပ်ချင်းဆက်ဆံရေးဓာတ်ပိုခိုင်မာကောင်းခိုင်မာနိုင်တယ်လို့သူကပြောပါတယ
်ရုရှားကလည်းဒီခါတိုင်းလိုပဲအဲဒီအနေပြီးတော့မှအငွေပေးချင်နိုင်တယ်ဗျာဆိုရင်ဒီလက်ရှိလက်နဲ့တရှိပြီးရောင်းပါပဲဒါသူလည်းရောင်းနေကြပဲနောက်သူဆက်ဆံရေးထူထောင်တာတွေလည်းပုံမှန်ထူထောင်ထားမှာပဲအဲဒါစစ်တပ်စစ်တပ်ချင်းဆိုတဲ့ဥစ္စာကရုရှားနဲ့မှမဟုတ်ဘူးလက်ရှိဒီဗမာစစ်တပ်ကဟိုတကဘာလုံးရစစ်တပ်တွေနဲ့အဆက်အသွယ်အဆက်ဆံရှိနေတာပဲလေအမေရိကန်စစ်တပ်နဲ့ဆိုရင်လည်းသူဟိုဥစ္စာပေါ့နော်ကွန်ဖက်နေပါလေအွန်လိုင်းကွန်ဖက်နေပါလေမှာဆိုရင်လည်းဒါဆုံတာပဲဆိုတော့စစ်တပ်အနေနဲ့အတိမတ်ပြမှုပဲသူဥစ္စာဒီရမှာအဲ့တော့ဟိုပြောမယ်ဆိုရင်တော့အစိုးရတရားအနေနဲ့သူကြိုးစားတဲ့ဟာတွေကတော့အောင်မြင်တာမတွေ့ရဘူးအခုဒီလိုမျိုးသူသွားလိုက်တဲ့ခါကျတော့ပုံပြီးတော့ပေါ်လွင်သွားတော့ပေါ်လွင်သွားတယ်ဆိုတာကအရင်ခေတ်ဆက်ဒီစစ်အစိုးရကိုပေါ့နော်အရင်စစ်အာဏာရှင်အစိုးရတွေကိုထောက်ခံပေးလာတဲ့ရုရှားကအခုဆိုရင်ဒီစစ်တပ်ကိုစစ်ကောင်းဆောင်တွေကိုအစိုးရအနေနဲ့ထောက်ခံပေးမယ်ဆိုတဲ့အရေးအယောင်မျိုးမတွေ့ရဘူးဆိုတာတော့ပေါ်လွင်သွားတာပေါ့အဲ့ဒါလိုပဲနားလည်ပါတယ
်ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့9ချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဇွန်လ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မွန်းဦးမင်းအောင်နိုင်ရဲ့အတူဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ရေးဦးတည်ချုပ်ရေးဗိုလ်ချုပ်ကြီးမိုးအောင်တို့လည်းရုရှားခီးစင်မှာလိုက်ပါသွားကြပါတယ်။ဒါဟာစစ်အာဏာသိမ်းပြီးနောက်စစ်တပ်ကောင်းဆောင်ဗိုလ်ချုပ်မွန်းဦးမင်းအောင်နိုင်ရဲ့ဒုတိယမြောက်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။ဧပြီလတုန်းကလည်းအာဆီယံအဖွဲ့အတွင်းမြမအရေးဆွေးနွေးပွဲကျင်းပတဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပါတယ်ခင်ဗျာ။
အကဲခတ်ဒီရဲ့အမြင်နဲ့ပတ်သက်လို့ကိုရဲမော်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်နားဆင်ရမယ့်ကိုဗစ်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေမတိုင်ခင်မှာအခုတော့မိုးမောင်မြို့ကစာတင်ကြောင်းပောက်ကွဲမှုအကြောင်းကိုလည်းကြေပြခြင်းပါတယ်ကချင်ပြည်နယ်မိုးမောင်မြို့အထက်တန်းကျောင်းမှာမနေ့ဇွန်22ရက်နေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်ပွားပြီးဆရာမတူအပါဝင်အ ਨੇ စုံလူ2ဦးထိခိုက်ဒဏ်ရာရသွားပါတယ်ဘယ်သူလက်ချက်ဖြစ်တယ်ဆိုတာအထူးကြမသိရသေးပါဘူးဖားကန်းနဲ့မူညင်းမြို့နယ်တွေမှာအခုရပိုင်းတွင်တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကလည်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ
။ကချင်ပြည်နယ်မုံမောက်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြားစီရေးတင်းမာမှုတွေရှိနေစေအချိန်မှာပဲမုံမောက်မြို့စာတင်ကျောင်းမှာမနေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးမုံမောက်ဒေသခံတယောက် VOA ကိုအခုလိုပြောပါတယ်
။စာတင်ကျောင်းမှာဟုတ်နိုင်ခဲလောက်ကဒီပကုံးကလုံးခဲတာပေါ့ဆရာမတယောက်နဲ့ကောင်းဆောင်နေနေဖြစ်လို့တော့ပြောတာပဲ
ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘသူလက်ချက်ဆိုတာအတိအကျမသိရသေးကြောင်းပြောပါတယ်ပောက်ကွဲမှုဖြစ်ပြီးနောက်ကျောင်းသူကျောင်းသားတွေအကြရုပ်ရုပ်တဲတဲဖြစ်ခဲ့တယ်လို့မိဘတွေကကလေးတွေကိုလာရောက်ခေါ်ယူတာတွေရှိခဲ့ပြီးကျောင်းပိတ်လိုက်ရပါတယ်နောက်ရက်တွေမှာကျောင်းဆက်ပိတ်မပိတ်ကိုတော့ကြီးညာတာမကြားသေးကြောင်းလဲဒေသခံကပြောပါတယ်မိုးမောင်မြို့နယ်အတွင်းမှာပြီးခဲ့တဲ့လတွေကမြို့တိရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KIA ချတိုက်ပွဲပြင်းထန်ခဲ့တယ်လို့လောလောဆယ်မှာလည်းဒေသတွင်းမှာစစ်ကောင်စီဘက်ကတပ်အင်အားတွေဖြည့်တင်းတာရှိနေပြီးဂျိုးကြားခြုံကိုတိုက်ခိုက်တာတွေရှိတယ်လို့စစ်ရေးတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မနေ့ဇွန်လ22ရက်တနင်္လာညနေပိုင်းကတော့ကချင်ပြည်နယ်မိုးညင်းမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဖားကန်ဒေသဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကတော့တပ်မတော်ရင်တန်းကို KNY ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ခရီးရောင်းမှာနောက်ဆုံးမှာသူချင်းနဲ့တာမခံကြားကိုမြင်တော့ KNY ကြီးပြီးတော့လက်မကြည့်တဲ့သူကစစ်ကောင်စီဘက်ကခုနှစ်ယောက်လောက်ကြားတယ်လို့ပြောတယ်။သူပါကျဲလို့တပီးတပက်ကတပီးလို့ပြောတယ်။အဲ့ဒီတော့မနေ့ကညနေတော့ကဖာကန်တို့စိတ်မမမကုန်လို့ဝင်ပွေတယ်တနက်ဒီဖြစ်တယ်ကမခံပါလေဘယ်လိုစက်ခံပူမောကလေးလက်လက်ကြီးကြီးပြည့်တယ်ပေါ့နော်
K ဒီတိုက်ခိုက်မှုဟာညနေ3နာရီလောက်မှာဖြစ်ခဲ့ပြီးနှစ်ဖက်အသေးပြောက်စင်းကိုတီးကြားအတီးပြူနိုင်တာမရှိသေးပါဘူးမနေ့တနင်္လာနေ့ညနေပိုင်း6နာရီလောက်ကလည်းမိုးညင်းနဲ့နမ်မအကြာတီတောင်စုလမ်းမကြီးပေါ်မှာလက်နက်ကြီးတံတွေအပါအဝင်ရစ်ခတ်တံတွေကိုညနေပိုင်းအထိကြားနေရပြီမဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုအသေးစိတ်မသိရသေးကြောင်းဒေသခံကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်ကောင်စီကအ ဖြစ်ပါတယ်အာဏာသိမ်းမှုမဖြစ်မီကအစိုးရနဲ့ကရင်ပြည်ကြားနှစ်ဖက်အပြစ်ခတ်ရစရေးအတွက်ဆွေးနွေးတာတွေရှိခဲ့ပေမဲ့လက်ရှိအခြေအနေမှာတော့ငြိမ်းချမ်းရေးအတွက်ပြန်လည်ဆွေးနွေးမယ့်အလားအလာတော့မရှိသေးပါဘူးခင်ဗျာ
ဒီလိုရေမရီစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့ဗိုလ်နုနေမနဲ့ခင်ရေဒီယိုအစီအစဉ်တွေကိုသောရဆင်းနေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံကကိုဗစ်အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံမှာရက်ပေါင်း120အတွင်းအပြည့်ဝပြန်ဖွင့်သွားဖို့ပြင်ဆင်နေချိန်မှာပဲပြည်နယ်ဆယ်ခုမှာကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ပိုးတွေလူ့ရေရာကနန်းအထက်မြင့်တက်လာတဲ့ပြည်နယ်တွေကိုထိုင်းကျန်းမာရေးဌာနကဖော်ပြခဲ့ရမှာမြန်မာနိုင်ငံသားတွေအများဆုံးအလုပ်လုပ်ကြနေတဲ့စမုတ်ပရာကန်စမော့စခွန်ချွန်ဘူရီပထုံထာနီနွန်ထဘူရီဆုံခလာပြည်နယ်တွေပါဝင်နေပါတယ်ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ကစက်ရုံကြီးရှိုံမှာအလုပ်သမား800ကျော်ကပ်ပိုးကူးစက်နေတာကြောင့်နေငြေကျန်းမာရေးဌာနတွေကယာယီတဲတွေပြင်ဆင်ပြီးအရေးပေါ်ကုသရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုပြီးပြည်နယ်အာဏာပိုင်တွေကပြောပါတယ်အလုပ်သမားတွေစုဝေးနေထိုင်တဲ့နေရာတွေစက်ရုံအလုပ်ရုံတွေကနေကိုဗစ် -19 သထုတ်တာလိုင်းမလွဲမရှောင်နိုင်ဖြစ်လာနိုင်ခြေရှိတယ်ဆိုပြီးကျန်းမာရေးဌာနကတာဝန်ရှိသူတွေကသတိပေးနေပါတယ်စက်ရုံအလုပ်ရုံတွေမှာကရောပါမကူအောင်စီကံထိန်ချုပ်မှုအားနည်းနေတာကိုကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေကြပါတယ်။ပြီးခဲ့တဲ့ AB လကလေးကကိုဗစ်ကပ်ရောဂါဖြစ်နေတဲ့ဆုံခလာပြည်နယ်ကငါးတစ်တာဆက်ယုံမှာတော့မြန်မာနိုင်ငံသား60ကျော်ကိုဗစ်ကပ်ပိုးတွေ့ရှိခဲ့ပြီးဆက်ယုံကိုအစပိုင်းကယာယီပိတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့အလုပ်သမားအားလုံးရဲ့သုံးပုံနှစ်ပုံလောက်ကိုသာကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးပြီးဆက်ယုံကိုပြန်ဖွင့်ခဲ့ပါတယ်။ဆက်ယုံပြန်ဖွင့်ချိန်မှာတော့အလုပ်သမားတွေအချင်းချင်းစေတနာဝန်ထမ်းတာဝန်ယူပြီးကျန်းမာရေးစစ်ဆေးမှုတွေသာလုပ်ပေးခဲ့ရကြောင်းစေတနာဝန်ထမ်းလုပ်ပေးခဲ့ရတဲ့အလုပ်သမားတဦးကပြောပြပါတယ်။
ကိုဗစ်ဆိုတာကဖြစ်တယ်မဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းတိကျမသိရဘူးလေသူတို့ကဘယ်လိုအပူချင်များတဲ့လူရဲ့ကျွန်တော်အောက်ဆီဂျင်နည်းတဲ့လူရဲ့ဆိုရင်သူတို့ကခေါ်တယ်ခေါ်ပြီးသူတို့ဆေးရုံပို့တယ်အခုလိုမျိုးကျွန်တော်တို့ဒီသေးချာချာတိတိကျကျစစ်ပေးတာချင်းတော့မရှိဘူးကျွန်တော်တို့မှလောက်ရတာဆိုလို့အဲ့သုံးခုပေါ့အောက်ဆီဂျင်စစ်တယ်သွေးပေါင်းချင်းတိုင်းတယ်ပြီးရင်ကျွန်တော်ဒီအပူချင်တိုင်းရတယ်ဟုတ်ဟုတ်ကဲ့ခင်ဗျအလုပ်သမားချင်းချင်းပြန်လုပ်ခိုင်းရတာခင်ဗျကျွန်တော်တို့ခိုင်းနာပြီးတော့မှသူတို့ကျွန်တော်တို့ရှိရစာရွက်ကိုဒီသွေးပေါင်းချင်းတက်တဲ့ဆေးရင်ပေါ့ကျွန်တော်ပြီးရင်အပူချင်းတက်တဲ့ကြတဲ့ဆင်းရင်ဒီကြောင်အောက်ဆီဂျင်တက်ကြဆင်းရင်တွေကိုသူတို့အရင်ကပြန်ယူတယ်ခဗျအဲ့ဒီတက်တဲ့လူတွေလည်းအလုပ်ထဲမှာဆင်းနေတယ်သူတို့ဆက်လျက်ပေးနာတဲ့လူလည်းပေးနာတယ်ပေးမနာတဲ့လူလည်းပေးမနာဘူးဒီနေ့လိုကိုရင်းစနာပြန်လာတယ်ပြန်လာပြီးတော့နောက်နေ့လိုအလုပ်ထဲဆင်းရတဲ့လူတွေရှိတယ
်အချို့စက်ရုံတွေကတော့စက်ရုံတွင်းကတီးကြအဆောင်မှာကိုဗစ်ကပ်ပိုးတွေ့ရှိသူတွေကိုတီးကြခွဲစောင့်ကြည့်တာမျိုးတွေရှိပါတယ်တချို့စက်ရုံတွေကတော့လည်းကိုဗစ်ပိုးတွေ့ရှိသူတွေကိုပြည်내ကျန်းမာရေးဌာနကဖွင့်ထားတဲ့စောင့်ကြည့်စင်တာတွေမှာထားပါတယ်။ရှေ့ပြောင်းလို့သမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအလုံလောက်ရဖို့ကတော့တိတ်မလွယ်ကူဘူးဆိုပြီးရှေ့ပြောင်းလို့သမားရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဟိုကာကွယ်စောင့်ရှောက်မှုတို့စံတပ်စစ်ဆေးတာတို့အဲ့ဒီအပိုင်းမှာကျတော့သူတို့ထိုင်းနိုင်ငံသားတွေရောမှပဲပြဿနာဖြစ်နေကြလေ။ဥမာယောဂဖြစ်တဲ့ midalu solution, hala chini jodi ma tu lam khanae bole, tu ro malay kuna diare si fazal diya malunla luwa na, lam khanae lo, tu ma ada diye kecukai si mam tu ada diye bayi tungwa la lo bayu tanuri si jadi, tu ro si jang lo tu ma ada solution, puang suwa lo.
จุฬาณสัยยานีก็คบยอกาจอมญมานักงานบ้านอุติส่งแก่จอมไกยอกาแท้ชุยอภิเษกโกกาปีไทตรีเนมาพอปะจาบาเรส่งคลาปีเนงาติตาเสยองงาญมาโลตมะตูเรปีเกเรตะปะกาติส่งแก่บาเรเลชิไทนักงานเยโควิด-19ไลมาเสยองอลุยงนี้เนลูซีกายะเจดิกาเนตะสินอดิกะ 98%ปวานีราဖြစ်ပါတယ်ไทนักงานมา ကျောင်းလမ်းမဆက်နေရနေကအတီးပြုလို့နာလေးတောင်50ရောက်မှာအများစုဟာဆက်ရောက်လို့တီကဖြစ်တဲ့ဆိုပြီးကယောဂါထိတ်ချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောသွားပါတယ်။ကမ္ဘာလက်ခီးသွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကိုမိခိုအားကိုနေရတဲ့ထိုင်းနိုင်ငံကရက်တရက်20အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးနိုင်ငံတကာခရီးသည်တွေကိုပြန်လာခွင့်ပြုမယ်လို့လည်းထိုင်းဝန်ကြီးချု
ကကာယောဂအရေးကြိုတင်ပြင်ဆင်မှုတွေမရှိခဲ့လို့ကဘာတဝမ်းမှာကိုဗစ် -19 ကပ်ပြီးဆိုကြီးပေါ်ပေါက်လာခဲ့ရပါတယ်။ကိုဗစ် -19 ကာယောဂလောက်မပြင်းထန်ရင်တော့ဒီလိုကာယောဂမျိုးနောက်ထပ်ပေါ်ပေါက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်း VOA သတင်းတော်ကာလိုပီယာဆင်ရဲ့သတင်းကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်။
ကိုဗစ် -19 ကာယောဂါကြောင့်ကမ္ဘာတစ်ဝန်းပိုဆွေးတော့ကရောက်ကြရသူမနေပါဘူး။တချို့အတိုင်းတွေမှာကာယောဂါကနေလွတ်မြောက်စပြုလာနေပေမဲ့တချို့ကတော့အခြေအနေဆိုးနေတော့မှတချို့ဒေသတွေမှာဆိုရင်ကာယောဂါကန့်သတ်ချက်တွေဆက်ပြီးတော့ချမှတ်ထားရပါတယ်။သိပ္ပံပညာရှင်တွေအပါအဝင်လူအတော်များကကာယောဂါကိုဘာကြောင့်မထိန်းချုပ်နိုင်သေးတာလဲဆိုပြီးတော့မေးခွန်းထုတ်ပါတယ်။ကာယောဂါထိန်းချုပ်ရေးမှာပါဝင်ခဲ့ဖူးတဲ့အမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှောင်းဒေါက်တာ Tom Frieden ကအခုလိုသုံးသပ်ပါတယ
် We may never know whether COVID could have been stopped.
COVID အဆုံးသတ်သွားအောင်လုပ်နိုင်ပါမလားဆိုတာကျွန်တော်တို့သိချင်ပါလေသိနိုင်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့နားလည်ဖို့လိုတဲ့အရေးကြီးတဲ့အချက်တခုရှိပါတယ်။အဲ့ဒါကတော့ကမ္ဘာတစ်ဝန်းကကျန်းမာရေးဝန်ထမ်းတွေဟာကာယောဂါအဆုံးသတ်သွားအောင်နေ့စဉ်နဲ့အမျှအားစိုက်လုပ်ကိုင်နေတယ်ဆိုတဲ့အချက်ပါ။
ကိုရိုနာဗိုင်းရပ်စ်မျိုးကွဲနောက်တစ်ခုကြောင့်ဖြစ်တဲ့မတ်ယောဂါဆိုရင်လေလွန်ခဲ့တဲ့ဆယ်နှစ်လောက်ကအရှိအလဲပိုင်းကနေပေါ်ပေါက်ခဲ့တာပ
ါ I used to ask people when I was CDC director
CDC ညွှန်ကြားမှုကတော့အမေရိကန်မှာမတ်ယောဂါကူးစက်ပြန့်နှံ့ခဲ့ဘူးတော့ဘူးမှတ်မိသလားလို့ကျွန်တော်မေးလို့ရှိခဲ့ပါတယ်အဲ့လိုမေးတဲ့အခါသူတို့နည်းနည်းပြေဝေသွားပြီးမှမမှတ်မိဘူးလို့ဖြေတတ်ကြပါတယ်ဒါကလည်းအမေရိကန်မှာမတ်ယောဂါကူးစက်မှုမရှိခဲ့လို့မမှတ်မိတာပါဒီနည်းလမ်းတွေနဲ့ကျွန်တော်တို့စမ်းသပ်ခဲ့ကြပါတယ်စီပညာရှင်တွေနုံနုံကြကြဖြစ်နေအောင်လုပ်ခဲ့ပါတယ်။အဲလိုယောဂပိုးကြီးလည်းတကယ်တွေ့ပါတယ်။ကူးစက်ပြန့်နှံ့သွားတာမျိုးတော့မရှိပါဘူး
။ဆင်းရဲတဲ့တိုင်းပြည်တွေမှာတော့ကာယောဂါကိုဘလို့တိုက်ဖြတ်ခဲ့တယ်လဲဆိုတာကိုလေ့လာနေတဲ့ Resolve to Save Lives ဆိုတဲ့အဖွဲ့ကိုဒေါက်တာ Frieden ဦးဆောင်နေတာပါ။ခေါင်းဆောင်ကောင်းတွေ၊ကျန်းမာရေးဌာနနဲ့ကျန်းမာရေးလှုပ်သားတွေအတွက်ရင်းနှီးမြှုပ်နှံတာတွေနဲ့လူမှုအတိုင်းအဝန်းရဲ့ပါဝင်မှုကကာယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်တဲ့အတ္တကတွေကိုလေ့လာမှုမှာတွေ့ခဲ့ရတာပါ။တခါမြေကြီးထဲမှာသဘာဝအတိုင်းပေါက်ပွားတဲ့ anthrax bacteria ပိုးမွားတွေကိုစားမိထားတဲ့တရိတ်ဆန်တွေလည်းကာကွယ်ဆေးထိုးမထားရင်သေဆုံးသတ်ပါတယ် anthrax ပိုးကူးခံထားတဲ့တရိတ်ဆန်တွေရဲ့အသားကိုစားမိတဲ့သူတွေလည်းအသက်သေဆုံးနိုင်ပါတယ်ကင်ညာနိုင်ငံမှာတော့ဒီရောဂါလက္ခဏာတွေကိုတွေ့ရင်အကြောင်းကြားဖို့စေတနာဝန်ထမ်းတချို့ကိုသင်တန်းပေးထားတာပါပြီးခဲ့တဲ့နှစ်နှစ်လောက်ကလူနည်းစုကကြား anthrax ရောဂါပိုးကူးစက်ပြန့်နှံ့ခဲ့တဲ့အချိန်မှာတော့စေတနာဝန်ထမ်းတွေရဲ့တင်ပြမှုနဲ့ကျန်းမာရေးဝန်ထမ်းတွေအချိန်မီထိန်းချုပ်နိုင်ခဲ့တာပါသရိဆန်အကောင်ကြီးသတောင်းလောက်ကိုကာကွယ်ဆေးထိုးပေးခဲ့ကြတဲ့အတွက်ကာယောဂါဖြစ်မလာအောင်ကာကွယ်နိုင်ခဲ့ကြပါတယ်။လွန်ခဲ့တဲ့9နှစ်ကလည်းအနောက်အာဖရိကမှာအီဘိုလာကာယောဂါကိုတိုက်ထုတ်နိုင်ခဲ့ပါတယ်။ပိုလီယိုကာကွယ်ဆေးထိုးပေးတဲ့အဖွဲ့ကလူမှုအတိုင်းဝန်ကြားပိုးရှိသူတွေကိုခြေရခံလိုက်နိုင်ခဲ့ကြတာပါ။လူမှုအတိုင်းဝန်တစ်ခုနဲ့တစ်ခုကြားဆက်သွယ်မှုတွေရှိကြတဲ့အတွက်ယောဂါပိုးရှိသူတွေကိုကောင်းကောင်းခြေရခံနိုင်ခဲ့တာလည်းဖြစ်ပါတယ်
။ Using the polio team within
a lot of people. ကာကွယ်ထိန်းချုပ်ရေးအရှိန်ကြီးဆောင်ရွက်နိုင်မယ့်နေရာတွေတစ်ခုဖြစ်တဲ့ပိုလီယိုကာကွယ်ဆေးထိုးအဖွဲ့ကို Lagos မြို့ထဲမှာဆေးလုခဲ့တာကအောင်မြင်တဲ့လုပ်ရပ်တစ်ခုဖြစ်တယ်ဆိုပြီးတော့ပြောဆိုသွားတာပါ။နိုင်ဂျီးရီးယားနိုင်ငံမှာတော့အီဘိုလာရောဂါကူးစက်မှုကိုနှစ်လအတွင်းထိ ंछ ုံနိုင်ခဲ့ပေမဲ့ရောဂါထိ ंछ ုံရေးအထိုက်အခံလုပ်တဲ့တချို့နိုင်ငံတွေမှာတော့နှစ်နှစ်ကနေသုံးနှစ်လောက်ကြာမှရောဂါကိုထိ ंछ ုံနိုင်ခဲ့ပါတယ်။ကမ္ဘာတစ်ဝန်းကာယောဂါကူးစက်မှုပြန့်နှံ့မသွားအောင်နိုင်ငံတွေပူးပေါင်းလုပ်ကိုင်ဖို့လည်းလိုပါတယ်။နောက်ထပ်ပေါ်ပေါက်လာမဲ့ကာယောဂါအတွက်လည်းကမ္ဘာကြီးကအဆင်သင့်ဖြစ်မနေဘူးဆိုတာကိုဗစ် -19 ကာယောဂါစီကသင်ငန်းစာရလိုက်တယ်လို့ပဲနောက်ထပ်ကာယောဂါတခုလည်းပေါ်ပေါက်လာလိမ့်အောင်ပဲလို့ကျွမ်းကျင်သူတွေကပြောဆိုထားကြတာဖြစ်ပါတယ်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တည်းရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင
်ဗျာ VOA ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီရေဒီယိုအစီအစဉ်ကိုအခုလိုမျိုးရုပ်တံအဖြစ်နဲ့လဲရှုစားနိုင်အောင်ဇွန်လဇန်ပိုင်းကနေစပြီးတော့ကြိုးပမ်းတင်ဆက်လာတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဂျနီဗာမှာတွေ့ဆုံပြီးရပ်ပိုင်းအကြံမှာသဘောထားတင်မှသူအီဘရာဟမ်ရိုက်စီကိုအီရန်သမ္မတအဖြစ်ရွေးချယ်ခဲ့တာပါသမ္မတဂျိုးဘိုက်ဒန်ကအခုလိုပြောရတယ်
It is in the interest of both Russia and the United States.
Iran နဲ့ nuclear နဲ့ပိုင်ဆိုင်ခွင့်မရအောင်ဆောင်ရွက်ဖို့ဟာ Russia နဲ့ American ရဲ့သဘောထားပါ။ဒါနဲ့ပတ်သက်ပြီးတော့လက်တွဲလှုပ်ဆောင်ဖို့သဘောတူထားပါတယ်လို့သူကပြောပါတယ်။ Iran ရဲ့ nuclear စီစဉ်ထိန်းချုပ်ရေးအတွက်2015ခုနှစ်ကနိုင်ငံတကာနဲ့သဘောတူချုပ်ဆိုထားတဲ့စာချုပ်အတိုင်းပြန်လိုက်နာဆောင်ရွက်ဖို့ April လကတည်းကလုပ်ငန်းစဉ်တွေပြင်ဆင်ခဲ့တာပါ။2015ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်မှာ Iran ပါဝင်လက်မှတ်ရေးထိုးမယ်ဆိုရင်နိုင်ငံတကာပိတ်ဆို့တိုက်ခတ်မှုတွေကိုပြန်ဖယ်ရှားပေးမယ်ဆိုပြီးတော့အပေးယူလို့ညှိနှိုင်းခဲ့တာပါဒါပေမဲ့လည်း2018ခုနှစ်မှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကဒီစာချုပ်ကနေနှုတ်ထွက်ပြီးတော့အီရန်ကိုတိုက်ခတ်ပိတ်ဆို့တာကြောင့်အီရန်ကလည်းလက်တုံ့ပြန်နှုတ်ထွက်ခဲ့ပါတယ်အခုသမ္မတဘိုင်ဒန်လက်ထက်မှာတော့ဒီစာချုပ်ကိုပြန်အကောင့်ထဲပေါ်နိုင်မှုကြိုးစားနေပြီးအော်စတြီးယားနိုင်ငံဗီယက်နမ်မှာအီရန်နျူကလ িয়ার စာချုပ်အစီအစဉ်မှာပါဝင်တဲ့နိုင်ငံကိုယ်စားလှယ်တွေနဲ့အမေရိကန်ကိုယ်စားလှယ်ဆွေးနွေးခဲ့ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးကလည်းနောင်သမရသစ်စတင်တာဝန်ယူချိန်မတိုင်မီဒီနှစ်နှောင်းပိုင်းမှာသဘောတူညီချက်ရနိုင်ကြောင်းပြောပါတယ်။အင်ဂျူရောကတော့ဆွေးနွေးညှိနှိုင်းမှုတွေကနေသဘောတူညီမှုတွေရနိုင်ပြီဆိုတာမျိုးသဘောထားထုတ်ဖော်ပြသတာမျိုးမရှိပေမဲ့သတိနဲ့အကောင်းမြင်တဲ့သဘောမျိုးတော့တွေ့ရပါတယ်။အမျိုးသားလုံခြုံရေးအကြံပေး Jake Sullivan က
What I would say is that there is still a fair distance to travel.
ဖိဆိုတန်ခတ်မှုအီရန်အနေနဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုကန့်သတ်လဲဆိုတဲ့အဆုံးဖြတ်ချက်စာတော်ရင်းနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အတော်လေးရှေ့ဆက်ဆွေးနွေးဖို့ကြံပါသေးတယ်။ဒါပေမဲ့လည်းဗီယက်နာမှာဆွေးနွေးခဲ့တာတွေအရလမ်းကြောင်းမှန်စီသွားနေတယ်လို့ပြောလို့ရပါတယ်လို့သူကပြောပါတယ်။ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာဆွေးရည်နဲ့ပြန်တိုင်ပင်ဆွေးနွေးဖို့အီရန်ရေးဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့ကရည်နာခဲ့ပါတယ်။အီရန်ဘက်ကတော့နျူကလ িয়ার စီစဉ်ကိုနိုင်ငံအခြေခံစောက်အောင်လုပ်ငန်းစဉ်တွေမှာသာအသုံးပြုတော့မယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
အခုတော့အင်္ဂါနေ့ညဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီခင်ဗျာ။မိုလိုတော့ဖ်စာစဉ်ဟာနာမည်ကသာညွှန်းဆိုထားတာကအကျန်းဖက်ဝါဒကိုအားပေးနေတဲ့ပုံပေါက်ပေမဲ့စာစဉ်ရဲ့အက်ဒီတာတူကတော့အဲ့ဒီလိုမျိုးမဟုတ်ဘူးလို့ပြောကြပါတယ်။စာစဉ်ထဲမှာဖော်ပြတဲ့သတင်းတွေဟာသတင်းဌာနကြီးတွေကဖော်ပြထားပြီးထုတ်လွှင့်ထားပြီးသားသတင်းတွေကိုပဲထပ်ဆင့်ထုတ်လွှင့်နေတာပေါ်ပြနေတာဖြစ်တယ်လို့အယ်ဒီတာကိုလင်းတန်ကပြောပါတယ်ကိုလင်းတန်ကိုကိုကျော်သိန်းကဆွေးနွေးတင်ဆက်ထားပါတယ
်ကိုလင်းတန် VOE နဲ့ဆက်သွယ်မိနေဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ကိုလင်းတန်ကဒီမိုလိုတော့ဖ်စာစဉ်မှာဘာတာဝန်ယူထားပါတယ
်ဟုတ်ကဲ့ကျွန်တော်ကဟိုအယ်ဒီတာတာဝန်ယူတော့ပါခင်ဗျ
ဟုတ်ကဲ့ဆိုတော့ကျွန်တော်တွေ့တဲ့လောက်ကမိုလိုတော့ဖ်စာစဉ်ကမနေ့ကတည်းဆိုရင်အမှတ်စဉ်7နှစ်အထိရှိသွားပြီပေါ့နော်ဆိုတော့ကိုလင်းတန်တို့ကမိုလိုတော့ဖ်စာစဉ်ကိုဘယ်လိုပုံစံမျိုးတပတ်ကိုတစ်ချိန်လားတစ်လတစ်ချိန်လားဘယ်လိုထုတ်နေပါသလဲခင်ဗျ။
ကျွန်တော်ကတပတ်တစ်ချိန်ထုတ်တာ
ဗျ။ဟုတ်ကဲ့။အဓိကဘယ်လိုရွယ်ချက်နဲ့ဒီစာဆောင်ကိုထုတ်တာပါလဲ
။အဓိကတော့ကျွန်တော်တို့ဒီဟိုအောင်တော့အော်နာဆီယမ်တေးရဲ့အချိန်မှာကျွန်တော်တို့တော်တော်များစဉ်းစားမိတာကဒီငယ်အများကြီးစဉ်းစားမိတာကဒီလိုအင်တာနက်ကြီးဖြစ်ကြတယ်ဆိုတော့ဒါလေးလုပ်တယ်။နောက်ပိုင်းဒရင်းမီယာကိုကန့်တယ်။အဲ့လိုမျိုးလုပ်လာလို့ရှိရင်ကိုယ်ကကိုယ်ပိုင် media တခုတော့လိုအပ်နေတယ်အဲ့ media ကတော့ကျွန်တော်ပြင်တဲ့ပါရှင်နဲ့ထုတ်ယူတဲ့စာရင်းပေါ့နော်အဲ့လိုမျိုးကတော့လူတွေတွေ့ပြီးရောက်ဖို့လိုအပ်နေတယ်အဲ့တော့အဲ့လိုဆိုတော့အခုစာရင်းစောင်းထုတ်ဖို့လိုတယ်ဆိုပြီးကျွန်တော်ထုတ်ကြတာပါအဓိကတော့ကျွန်တော်လှုပ်ရှားမှုတွေနဲ့အဆင်မပြေစေဖို့ရယ်ပြီးတော့ဒီလှုပ်ရှားမှုရဲ့နည်းလမ်းတွေကြောက်ရွံ့တယ်ဒီလှုပ်ရှားမှုဆိုတာတော့ကျွန်တော်တို့ကမျိုးစုံပေါ့ဗျာဒီပြင်ကဒီတပိတ်တွေအပါအဝင်ဖီဂျန်လုပ်တဲ့ movement တွေကဒီဘက်ကကျွန်တော်စီးရီးစီးရမယ်ပတ်သက်တဲ့ကိစ္စတွေပေါ့ဗျာအဲ့ဒါတွေအတွက်အဓိကထားပြီးကျွန်တော်တို့ဟိုပြည်သူမျိုးကိုအဓိပ္ပာယ်မြင့်တယ်ပေါ့ဟိုတော်လိုင်းနဲ့ဆက်မရကိုအပြောင်းလာပါဗျာ
ဟုတ်ပြီအခုကိုလင်းတက်တော်တက်သွားတဲ့အဲမှာဒီစာဆောင်တဲမှာပါတဲ့ထဲတဲ့အကြောင်းအရာတချို့ကိုတော့အကြမ်းမြင်နားလဲရတယ်ပေါ့ဒီတက်ပို့ပြီးတော့ဒီစာဆောင်တဲမှာလာဘယ်လိုအကြောင်းအရာတွေဘယ်လိုကဏ္ဍတွေပါတယ်လဲဆိုတော့နည်းလေးအသေးစိတ်ရှင်းပြပါလား
ဟုတ်ပါကျွန်တော်တို့ကဒီတော်လိုင်းနဲ့ပတ်သက်ပြီးကြာကဏ္ဍပါတယ်ဆိုတော့နောက်ကစောင်းမပါမယ်ပြီးတော့ဒီ FC စောင်းမပါမယ်ပြီးတော့အဲ့ FC ပေါ့နော် FC ပါမယ်ပြီးတော့ကျွန်တော်တို့တင်းတပတ်တွင်တင်းအတူပါပေါ့အတုံးတို့တင်းတူတော့ဆိုတော့ကျွန်တော်တို့နိုင်တလောက်ပြည်ပြီးမိကြရဲ့နောက်ပြီးတော့လူလူကိုအားဖြည့်စီမယ်ဟာရဲ့ဒီဟိုဘက်ကကျွန်တော်တို့ဘယ်လောက်ဖိနေတယ်ဆိုတဲ့ဟာမျိုးတွေဟိုအတိအကျပါပြီးတင်းတူထားမှာကျွန်တော်ထည့်တယ်နောက်ကနောက်တစ်ခုကတော့ဒီကျေးမုံတို့ညီမလေးတို့မှာဒီနောက်ဆုံးဆောင်တဲ့နာမှာဆိုသူကဟိုနိုင်ပရင်တက်ကအဲ့တော့ကျွန်တော်တို့ဒီကျွန်တော်စာပြင်မှာကျတော့နောက်ဆုံးဆောင်တဲ့နာမှာတာရင်းကလေးဆိုပြီးတော့ဒီဖြစ်ခွေးတွေဘယ်လောက်ကြာတယ်ပြီးတော့ဘယ်သူ့ရဲ့ရန်နေရာတွေကိုကျွန်တော်တို့ဘယ်လောက်ဖြည့်ဆည်းလိုက်တယ်အဲဂျန်နေရာတွေဆိုတော့အတိအကျဒီထွေးရုံးကြီးအိုးချိုးမျိုးယုံဒီမိရှုခါရာဆိုတော့ဒီပြည်သူလူဝန်တော်ပြင်းနေလူတို့တာရင်ဖြစ်နေတဲ့တဲ့နေကိုကျွန်တော်ကနောက်ဆုံးမှာတာရင်ရင်းဆိုပြီးကျေတယ်ပြီးတော့ခုနကစောင်းမားလို့အစီလို့ကဏ္ဍတွေပါတော့အတိကတော့လူကိုအတိပညာအပြည့်နေတယ်နောက်တစ်ခုကဒီလှူရှားမှုတွေနဲ့အဆက်မပြတ်အောင်ကောတွေပေါ့နော်ကျွန်တော်တို့ပေတော့ပြေးမောင်းမယ်ပြင်းဒီတစ်ခါမှပြင်းဒီတစ်ခါဖောင်းမယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်တို့တွန်းတင်တဲ့စောင်းမားမျိုးပါပဲနောက်တစ်ခုကစီရင်စီရနဲ့ပတ်သက်တဲ့အဲကျွန်တော်လှုပ်ရှားမှုရေပျောက်ကြားစစ်ကိုလို့ရှင်းနေမယ်ဆိုတဲ့ဟာမျိုးကြီးအဲ့လိုမျိုးကြီးကိုကျွန်တော်အတိအကျထားပြီးတော့ထည့်ရတာ
ဟုတ်ကဲ့ဆိုတော့ကိုလင်းတဲ့ကုရှင်းပြတ်သွားတဲ့ထဲမှာကျွန်တော်နားလေတော့တဲ့င်းလေးလည်းပါတယ်ပေါ့နော်ခုနပြောသလိုတာရေးတဲ့င်းဆိုတာမျိုးပေါ့ဆိုတော့ဒီတဲ့င်းတွေကဟလာကိုလင်းတဲ့တို့ဘလောက်အထိမှန်ကန်မှုရှိတယ်လဲဘလောက်အထိစိတ်ချရသလဲတကယ်ပဲဒီတဲ့င်းတွေကတကယ်မှန်ကန်တဲ့တဲ့င်းတွေလို့ယုံကြည်စိတ်ချရလောက်ပါရလားဗျာ
အဟုတ်ကဲ့ဒီကြရတယ်ဗျဘာလို့လဲဆိုတော့ကျွန်တော်ဟိုရှေ့မှာတော့ဗျအင်တာနက်ချက်တောက်တဲ့ကာလရှိတယ်။အဲ့ဒီကာလမှာကျွန်တော်တို့ကတင်းတစ်ခုဖွဲ့တာတယ်။အဲ့တော့ကတော့ကျွန်တော်ကကိုဒီ VOA ပေါ့နော်။ VOA BBC RFA နောက်တစ်ခု TVB အဲ့လိုခိုင်တဲ့ဟိုလေကြောင်းတဲ့ဒီပြကြခိုင်ပါတဲ့သတင်းဌာနတွေပေါ့ဗျ။အဲ့ဒီသတင်းဌာနတွေရဲ့သတင်းတွေကိုကျွန်တော်တို့ဗီဒီယိုနဲ့နားထောင်တယ်။နောက်ထောင်ပြီးတော့အဲ့ဒါလေးကိုကျွန်တော်တို့ gist ထုတ်ပြီးတော့ပြန်ကြည့်တယ်။အဲ့ဒီဟာတွေကနေပြီးတော့မှကျွန်တော်တို့အဲ့တဲ့တင်းတွေကိုပဲကျွန်တော်တို့ထုတ်ပါတယ်။ကျွန်မင်းဟာတော့ကျွန်တော်တို့အပြင်ကကြားတဲ့တင်းကိုကျွန်တော်တို့ကိုယ်တိုင်လိုက်တာတော့မရှိဘူးပြ။အဲ့လိုလောက်ပြီးတော့ကျွန်တော်မလုပ်နိုင်ဘူး။အဲ့တော့ဒီမှာကျွန်တော်လူလူမသိပြန်ချောင်းတော့ဒီကနေအဲ့ဒီ UBC RFA ပြီးတော့အဲ့ဒီ TV လို့အဲ့ဒီတင်းထားတာရဲ့တင်းတွေကိုပဲကျွန်တော်တို့တစ်ဆင့်ပြန်ပေါ်ပြတာဖြစ်ပါတယ်။ပြီ
းတော့
ဒီနောက်ပိုင်း internet ဟု
တ်ဟုတ်ကဲ့ပြောပါဦးလေ
။ဟုတ်ပြန်ပါဒီကုနောပဲ internet ပြန်ရလာတဲ့အချိန်မှာကျတော့ကျွန်တော်တို့ဒီ website ဒီ training website ပြန်ပြီးကျွန်တော်တို့ဟိုတကယ်ချင်းတော့ဒီရှာပြီးတော့ကျွန်တော်တို့ပြန်ပြီးရေးတယ်ကအဲ့လိုလုပ်တယ်ဗျာ
။အော်ဟုတ်ပြီဆိုတော့ကိုလင်းတန်းတို့ထည့်တဲ့သတင်းတွေဒီဟလာဥမာဆိုကြပါစို့ဗျာ Facebook ပေါ်မှာလူတွေကရေးကြတယ်ဟိုလိုဖြစ်တယ်ဟိုနေရာမှာဘာဖြစ်တယ်ဒီနေရာမှာဘာဖြစ်တယ်ပေါ့နော်အဲ့လိုမျိုးတွေးတဲ့မြင်သမျှတွေးတဲ့မြင်သမျှသတင်းတွေကိုထည့်တာမဟုတ်ဘဲနဲ့သတင်းဌာနကြီးတွေကနေပြီးတော့ထုတ်လွှင့်ပြီးသားသတင်းတွေကိုမှပြန်ကောက်ယူပြီးတော့ထည့်ပေးတာပေါ့
ဟုတ်ကဲ့ပါဗျာဟုတ
်ကိုလင်းတန်းတို့ကိုယ်တိုင်သတင်းတော့မရှိဘူးသတင်းတွေမထည့်နိုင်ဘူးဆိုပေမဲ့ social media ပေါ်မှာလူတွေရေးနေတဲ့ဟာတွေကိုလည်းပဲတွေးသမျှကို like ထည့်တာမဟုတ်ဘဲနဲ့သတင်းဌာနကြီးတွေကအတည်ပြုပြီးသားထုတ်လွှင့်ပြီးသားပေါ်ပြပြီးသားသတင်းတွေကိုမှကိုလင်းတန်းတို့ကပြန်ကောက်ယူပြီးတော့ဒီ Bulldog စာစင်ထဲမှာထည့်တာပေါ့နော
်ဟုတ်ကဲ့ပါဗျာဟုတ်ဟုတ်
ဆိုတော့အခုအမှတ်7နှစ်အထိရောက်သွားပြီးတဲ့အချိန်မှာကိုလင်းတန်းတို့စာစင်ကလူကြားထဲမှာဘယ်လောက်အထိပြန့်နေပါပြီလဲကိုလင်းတန်းဘာပြောနိုင်မလဲ
ဟုတ်ကျွန်တော်တို့ပထမဦးဆုံးပေါ့နော်အပတ်စဉ်တစ်ထွက်တယ်ပေါ့နော်တစ်ထွက်တဲ့အချိန်မှာကလူတွေရဲ့လူလာတောင်းတမှုကတော်တော်အားကောင်းနေကြဘာလို့ဆိုအဲ့ချိန်ကလေ internet shutdown လို့လုပ်တဲ့အချိန်ကာလလေးဖြစ်တယ်နောက်ခုကဟို ชาวเรียนเนี่ยเราชื่อเราชื่อเลยครับจนเราชาวเรียนชาวเรียนก็ปูบิโอมาดูเงินเราจ่ายสูงอยู่ประเด็นนี้ใหญ่มาเย็นเปลี่ยนละเปลี่ยนละเป็นนโยบายมาเราคือว่าที่เดียวสามมารีก็ประเด็นนู้นสามลองนี้ดูอย่างมุ่งตอบอย่างดูเช่นเนี่ยเปลี่ยนเลยจริงๆว่าโอ้ตอนนั้นเราตัวเราชื่อเลยแล้วเราจะรู้เพียงบีว่าโอ้เยอะเท่าไหร่เพียงในกี่ตัววะแล้วเราอยู่ตรงนั้นเราคือว่าที่เราจะรู้ออนไลน์ยาร์ว่าฟันยาร์จริงมา จนเราดาวน์โหลดไปใช้ในจนเราเปลี่ยนยาเราเปล่าปีนี้ปีเดียวเราปีนี้กูรู้ว่าชิดทองในกูร้องจ้ามาจนเราดาวน์โหลดไปดาวน์โหลดไปใช้เลยวะเนาะปีก็จนเราวิ่งยาก็สมองเราเสียงเราเสียงกูเนี่ยมันไม่รู้เว้ยสมองเราตั้งแต่มาเพียงไหนเออที่จะเราปฏิเสธเราจนเราดีเป็นใจวิ่งยิ่งทำได้วะเนาะดีสิสิ่งสิ่งที่เป็นใจวิ่งยิ่งทำได้จนเรารู้ก็สาเหตุ
ยาวเงินซาดามบูบ่าวตุลุคุณดูใจซาดามบูบ่าวที่วิ่งยาวตุลุยเนี่ยมันนี่จีมุนยาวจีนยาวเลยไอ้ที่เช่นมาจันทร์ว่าปูวิ่งอ่อนเงินตัวเลยก็ปูวิ่งอ่อนเงินตัวเลยรู้ว่าปูวิ่งตัวตั้งนานตั้งสี่ล้านเลยจันทร์ว่าเลยไอ้ประเด็นนี้เจ้าดูว่าจันทร์ว่าเงินเดือนไม่จ่ายรู้ก็เจ้าว่าไปเลยเสร็จแล้วปูวิ่งจันทร์ว่าอ่อนเงินตัวเลยเสร็จแล้วจันทร์เตยเอามือรูปเจ้าว่าพ่อเนาะเตยเอามือมือเตยเอาเงินทุนเตยเอามือกู้รูปจ ဒီကတော့ဟိုကျွန်တော်တို့စာစဉ်ကိုပထမဆုံးကြည့်ပေးမှုမှာဟိုသူတို့ဘယ်လောက်ဆက်တယ်ရှိတယ်ဆိုတာပဲသူတို့ကအဓိကအာဏာရှင်ကိုဆန့်ကျင်တယ်လို့ပြောချင်းတာမင်းတို့တရားမဝင်ဆိုတဲ့ဟာကတော့ငါတို့လူငယ်ထုတ်တာဒါတရားဝင်တယ်ငါတို့ယူမယ်ကွာဆိုပြီးတော့ကျွန်တော်တို့ချက်တောင်းတာဖြစ်လာတာဟုတ်ကဲ့ဆိုတော့ဘာကြောင့်ဘူလူတော့ဖလူနာမည်ပေးတာလဲကိုလင်းတဲ့
ဟုတ်ကျွန်တော်တို့လူငယ်တွေဝမ်းနည်းနေတဲ့အချိန်မှာစာရင်းတစ်ခုထုတ်လုပ်မယ်ဒီစာရင်းကိုနာမည်ပေးတယ်ပေါ့ဘလူနာမည်ပြုပေးကြတယ်ဆိုတော့ကျွန်တော်အဲ့ဒီအချိန်ကလာမှာကျွန်တော်တို့ကကျွန်တော်တို့မှာ
ဟုတ်ကဲ့ပရိုဂရက်စစ်ဖြစ်တဲ့နာမည်လေးဖြစ်ရမယ်လူငယ်ပြကြရဲမှာရေခမ်းဆောင်နေတဲ့နာမည်ဖြစ်ရမယ်ဆိုတော့ကျွန်တော်စဉ်းစားလိုက်တဲ့အချိန်မှာကျွန်တော်ဒီဒီဖန့်လုတ်တင်နေရာမှာတုံးတယ်မိုလိုတော့ကိုကျွန်တော်ယူပြီးတုံးလိုက်တာပါလေအဲ့ဒီနာမည်ကိုဆိုတော့ဒီမိုလိုတော့ဆိုတဲ့ဥစ္စာကကျွန်တော်တို့အကြံပြင်းအားဖြင့်ပမာလို့ပြောမယ်ဆိုရင်လက်လုတ်မီးလောင်ပုံပေါ်ပေါ အကျံဖက်လူရက်ကိုအားပီးတဲ့စာဆောင်လူမျိုးဖြစ်နေတယ်ဒါမှမဟုတ်လေအကျံဖက်လူရက်ကိုအားပီးတဲ့စာဆောင်လူပြောမယ်ဆိုရင်ကိုလေးနဲ့ဘယ်လိုတုံ့ပြန်လဲ
ကျွန်တော်တို့ကအကျံဖက်လူရက်ဆိုတဲ့ဟာကဟိုပြန်စဉ်းစားမှုလို့ရှင်ပေါ့ဗျာကျွန်တော်တို့ကဟိုခွေးအောင်ကြောင်းပြည့်ရင်ပြန်ကြိုက်ပြီဆိုတဲ့ဟာသဘောတရားရှိတယ်ဗျာဒါကကျွန်တော်တို့ကဖိနှိပ်မှုများလာလို့ကျွန်တော်တို့ကပြန်လည်ခုခံတာဖြစ်တယ်ဒါကကျွန်တော်တို့အကျံဖက်တာမဟုတ်ဘူးကျွန်တော်တို့ self defense ဖြစ်တယ်ဆိုပြီးကျွန်တော်တို့ယုံကြည်တယ်ဒီ Molotov ဆိုတဲ့ဟာတူပေါ့ပေါ့ရဖြစ်နေအရာကြီးအများသူတို့လက်ဆွဲမှာအများကြီးရှိတယ်ကျွန်တော်တို့ဖိနှိပ်သူကဖိနှိပ်နေလို့ကျွန်တော်တို့ကပြန်လည်ခုခံရတာဖြစ်တယ်ဒါကိုကျွန်တော်တို့ကအကျံဖက်တယ်လို့တော့ကျွန်တော်တို့လုံးဝမဖြစ်ဘူးအဲ့ဒီတော့ကျွန်တော်တို့စာရင်းကကျွန်တော်တို့တော်လိုင်းရေးအတွက်ကျွန်တော်တို့ခုပြန်လည်ခုခံရည်ဒီအကျံဖက်စစ်ကောင်စီကိုချေမှုန်းရေးအတွက်ကျွန်တော်တို့ဖြစ်လာတဲ့စာရင်းဖြစ်တယ်လို့ကျွန်တော်ပုံပြီးယုံကြည်ပါတယ်ဗျာ
ဟုတ်ကဲ့ကိုလင်းတန်းအစောပိုင်းပြောသွားတဲ့အထက်မှာပါတယ်လူငယ်တွေလှုပ်တဲ့စာရင်းပေါ့နော်ကိုလင်းတန်းတို့အခုလှုပ်ကြတဲ့အထက်မှာဆိုကြပါစို့ဟလာကျွန်တော်တို့မြန်မာပြည်နိုင်ငံကြီးကြည့်မယ်ဆိုရင်လူငယ်တွေတော့မှအများတန်းလူကြီးတွေရှိတယ်လူကြီးတွေကလူငယ်တွေကိုကြိုးကင်တယ်ဆိုတဲ့အာမျိုးရှိတယ်နိုင်ငံသမားအဟောင်းတွေနိုင်ငံသမားကြီးတွေကလူငယ်တွေကိုကြိုးကင်တယ်ဆိုတဲ့အာမျိုးရှိတယ်ကိုလင်းတန်းတို့ကတကယ်တည်းလူငယ်တွေကြီးပဲလှုပ်တာလားကိုလင်းတန်းတို့တော့မှကိုလင်းတန်းတို့ကိုကြိုးကင်ပြီးတော့လမ်းညွှန်ပြီးတော့လှုပ်ပေးနေတဲ့လူတွေမရှိဘူးလား
ဟုတ်တယ်အဲ့ဒီမိဘကတော့ဟိုကျွန်တော်တို့ဖြည့်ဖြည့်ချင်တဲ့မိဘတွေကကိုယ့်အနေပြောလို့ရှိရင်ဟိုလူကြီးတွေဆိုတာသူတို့ကနည်းနည်းဝါးရီများတယ်ဆိုတော့ကိုမိခင်မိဘလို့ပြောတော့မင်းတို့ဒီဘောတော့ဆိုရဲဟာမျိုးဆိုရဲဟာဒီကြီးတော်ညာအဲ့နာမည်မျိုးနဲ့ကျွန်တော်တို့စာတုံးရင်မကြိုက်တော့ဘူးအပွင့်ရမပြောရဒါကျွန်တော်တို့ကလူငယ်တွေကကျွန်တော်တို့ခံယူချက်နဲ့ကျွန်တော်တို့ယုံကြည်မှုနဲ့ကျွန်တော်တို့ဟိုတွားရစာပြင်လဲဗျဟိုပတိယမှာတော့ကျွန်တော်တို့ကြိုးကြံလို့မရဘူးနောက်တစ်ခုကရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီလူငယ်တွေကဟိုလူကြီးတွေရောဒီလက်ရှိအစိုးရရောတောင်းတနေတဲ့ဟိုဖက်ဒရယ်ဒီမိုကရေစီရောဒီ လက်လက်ပြမှတ်တာမှုဆိုသူတို့တဲ့တော်ဖို့ပြီးတော့ကျွန်တော်တို့ကလူကျင်တတ်မှတ်မှုပို့ရှိပေးရတာကျွန်တော်တို့လူကျင်တဲ့ဆိုဆိုက်တီကသူတို့လူကျင်တဲ့ဆိုဆိုက်တီကပို့ရတာအဲ့တော့ကျွန်တော်တို့ကမူလတော့ကကိုဝါရင်မဟုတ်ဘူးဒီဖက်ဒရယ်ဒီမိုကရေစီရေးလောင်းနေတယ်ကျွန်တော်တို့ကကြည့်နေမှာဟုတ်ဘူးကျွန်တော်တို့ဟိုလူကျင်တောင်းတာတွေဟာကတော့တန်မှုကြီးအင်းကြီးနောက်တစ်ခုကကျွန်တော်တို့ဟိုလ
ကျွန်တော်တို့ရောပင်လူမလည်းရောက်ဆုံးမြောက်ဘူးဒီမလည်းဆုံးမှုလို့များပါဘူးအာကိုလင်းတဲ့ကုနေပြောတာထဲမှာတန်းသူရေးဆိုတာပါတော့ကျွန်တော်ကောင်းတဲ့မှာချက်ကနေဒီကုကဝင်လာတယ်ကိုလင်းတဲ့ကုမလူတော့စာစဉ်လုပ်နေတဲ့လူငယ်တွေအနေနဲ့တန်းသူရေးလို့ပြောမယ်ဆိုရင်ရိုးရင်းကြအရေးကိစ္စနဲ့ပတ်သက်ရင်ရောကိုလင်းတဲ့ကုရိုးရင်းကြဆိုတာကိုလက်ခံပါရလားရိုးရင်းကြအရေးကိစ္စကိုရောကိုလင်းတဲ့ကု
ဒီလိုရင်းကြဆိုတာသူတို့မှာတော့တကယ်ကိုစတိတ်လက်ဖြစ်နေတာကြသူတို့မှာနိုင်ငံမရှိဘူးနိုင်ငံနေတယ်သူတို့မှာဟိုကျွန်တော်တို့လူလူဆိုရင်တော့မလက်ရှိကြကျွန်တော်တို့ကဟိုဒီဆိုးရတဲ့ပတ်သက်ကျွန်တော်တရားမဝင်လို့ခံစားရတယ်လူတွေကအဲ့ဒီလိုမျိုးအဖြစ်အပျက်တော့ခက်ပြီးတော့ကနိုင်ငံတော်မရှိဘူးဆိုတဲ့လူရဲ့အခြေအနေကတော်တော်ဒုက္ခရောက်တာအဲ့တော့ကျွန်တော်တို့ရင်းကြအောင်လို့ကျွန်တော်တို့ကအ
ကျွန်တော်တို့ကလည်းကိုကျွန်တော်ရလာမယ်ကျွန်တော်တိုက်လို့နိုင်ရလာမယ်လူမှုဒေသတွေမှာဝင်ကြတယ်လို့လည်းကျွန်တော်တို့မရပြရတယ်လို့ကျွန်တော်လက်ခံပါတယ်ဗျဟုတ်ပြီကိုလင်းတောက်တကူကကိုလင်းအခုဆိုကြပါစို့လေအခုဒီမျိုးဥတော်လိုင်းကြီးပေါ့ကိုလင်းတန်းတို့ခေါ်တယ်မျိုးဥတော်လိုင်းကြီးအာဏာရှင်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီစသည်အဖြင့်ဒီလှုပ်ရှားမှုဒီတောင်းဆိုမှုဒီဥစ္စာတွေကို Julune, La Jagala, Mulan News, and Ujigani Bio Julune, Jabaluva DCRBH, Sabi Avin Suswera Rishi, so Colin Tanu Sazondi, Hala Energy Party, who Hala Talk and A, and Ujigo Talk and A, CRBH go Talk and A, Eddie, a quit a seed, a twit, lonely, de, a Jampe Warago, RPE, Sazon, the Kubelu, Mia, Suswela, me, suing, Colin Abludogame.
Oh, to Norua. ကျွန်တော်အဖွဲ့အစည်းတစ်ခုအတွက်ပါတီတစ်ခုအတွက်ကျွန်တော်တိုင်နေတဲ့ဟိုတိုက်ပွဲဝင်နေတဲ့စာသင်တော်မဟုတ်ဘူးအဲ့ဒီစာသင်ကိုဟို
ဖြစ်တယ်ဒီလေးလအတွင်းမှာလူပေါင်း1000ကျော်အထူးတက်ပြီးတော့ပြီဆိုတော့တာကဟိုပြန်ပြီးကျွန်တော်တို့ကြည့်မယ်ဆိုလို့ရှင်ကျွန်တော်တို့ကကျွန်တော်တို့ပြည်သူလူမှုကိုတက်တယ်တရားမမျှတာမှုမရှိတဲ့အလုပ်တွေကိုတို့လုပ်တယ်အတွက်ကျွန်တော်တို့ကပြန်လဲကုကံမယ်သူတို့ကိုကျွန်တော်အကြံဖက်စစ်ကောင်စီကိုကျွန်တော်တို့ပြန်လဲချေမုန်းဖို့အတွက်ကျွန်တော်တို့ကဟိုပြည်သူလူမှုအတွက်ကျွန်တော်အလုပ်လုပ်နေတဲ
ตรงนั้นก็ดีกว่าเราลงได้ไม่เอากูอยากปุ่มยังเลี้ยงอย่างตุ๊กตาเลี้ยงก็ท้องขังกูชีเรื่อยๆเลยจันทร์เราเล็กขามาเลยได้ดูดูว่าตัวท้องขังกูมีอะไรสิอะไรขนาดนั้นจันทร์เราจังหวะตรงนั้นก็ดีเลยน้อยแต่คู่เดียวจันทร์เราลงอย่างเราไม่เอาตรงนั้นก็ดีเลยเราลงอย่างเราไม่เอาเลี้ยงสิปีนี้ลูกตัวเย่ปีอ่ะลูกเป้าหมายลูกพ่อที่ตุ๊กตาเราเส้นที่ยี่ดอกจันทร์เราจุดละอัตโนมัติก็คือสิ่งที่ลุงลุงเอ๋ยว่าอย่าง
အခုဆိုရင်ကိုလင်းတဲ့အနာတိန်ကဖေဖော်ဝါရီတရနေ့ရနေ့ကအနာတိန်ကဟာလာမတ်ဧပြီလမေဂျွန်လေးလခွဲကျော်လာပြီပေါ့နော်ဒီလခွဲကျော်လာပြီအနာတိန်စစ်ကောင်စီကတော့လက်ရှိအနာကိုဆက်ယူထားတော့မယ်စန့်ကျင်တဲ့လူတွေကလည်းပဲဆက်ပြီးတော့စန့်ကျင်နေတော့မယ်ဒေါ်လာနေတော့မယ်ဒီလောက်ရှားမှုကအခုဆိုရင်ကိုလင်းတဲ့ကဘယ်လိုအသက်ဆုံးပါသွားတဲ့လူတွေလည်းပဲ
ပြည်ပြည်ပြည်တနည်းတည်းတနည်းပုံများလာပြီပေါ့နော်အခန်းကဏ္ဍလူတွေထောင်ချသွားတဲ့လူတွေကိုလည်းငါချိုးရင်းတဲ့လူတွေစသဖြင့်ဆိုရှယ်မှုတွေကတော်တော်များနေပြီလူလူချားမှလည်းပဲအကျက်အတဲတွေဟလာနေစဉ်နေတူကဘေးဒုက္ခနဲ့ရင်ဆိုင်နေရတာလည်းပဲရှိနေပြီဆိုတော့ကိုလင်းတဲ့ကိုဒိုင်ကဒီလှူရှားမှုတွေတကယ်ပဲအောင်မြင်မယ်လို့ခန့်ခိုင်မှမှယုံကြည်ပါရဲ့လားကိုလင်းတဲ့ကျွန်တော်တို့ကတော့ဥပဒေနဲ ကျွန်တော်တို့ရဲ့နိုင်ငံကြီးပြည်သူလူကြီးရဲ့နိုင်ငံကြီးရဲ့ချင်းကတဖြည်းဖြည်းပြီးကိုမြင့်တက်လာခဲ့တယ်။လမ်းပေါ်မထွက်ဘူးဆိုပြီးတော့မှအမိသားရင်းနဲ့လမ်းပေါ်လည်းထွက်လာတယ်။လမ်းပေါ်ထွက်ပြီးတော့ကျွန်တော်တို့ခုဖြစ်နေတဲ့ချိန်မှာကျွန်တော်တို့ခုပြန်ရမယ်ဆိုတဲ့အသိပြုလူမှဖြစ်လာပြီ။
အဲ့တော့ကျွန်တော်တို့ကလုံးဝနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။အဓိကအရေးကြီးဆုံးကတော့ကျွန်တော်တို့ဒီနည်းနဲ့တိုက်ပွဲကိုမှရမယ်။လူမျိုးစုအရေးကိုအလေးထားပြီးတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်လို့ရှိရင်ကျွန်တော်တို့ဒီပွဲကကျွန်တော်နိုင်ုံနိုင်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ။ဟုတ်ကဲ့ပါကိုလင်းတန်။ဘာများဖြစ်ဆက်ပြောချင်ပါသေးလဲ။ဟုတ်ကျွန်တော်တို့ဖြစ်ဆက်ပြ
to quit CJ to low low meter or more who the tiny cool loader, the Kapaye, super windy and loop credit to cool loader general, the whale general.
ตอนนี้ออปชั่นเนี่ยไอ้ตัวนี้อยู่อลีตามาเราโดนในโปรเจกต์ที่ที่อยู่ชาวเกลือตรงที่เอลูโปรเจกต์ไปแล้วอยู่ในสัปดาห์นี้ยังไม่ปิดเลยด้วยทุกเวทีที่มาเรียกคุณเนี่ยที่ยังเก็บมาสิครับโอเคครับอาจารย์ที่มาเรียกคุยเลยมูลดอฟเลกันซาซินเนี่ยไอ้ที่ดาคุณเล่นตอนเนี่ยคุณจะเอาเต็งส่วนนี้ที่สระเรื่องงานเนี่ยส่วนงานสิ่งก็น่าสนใจครับที่ไปเลยครับเราวิวยาทุเรียนเนี่ยซีซั่นนี้เนี่ยปัตตาลูวิบันจัมเบจเนี่ย ติดต่อเช่นตอนนี้เนี่ยส่วนนี้เราจะนรสิโกสายตายาเมอีเมลิสากับBurmese@voanews.com ที่ไปเลยครับเนี่ยที่เดี๋ยวจริงๆก็ไม่ยินดีนะครับเจ้าเปล่าอยู่บ้างเนี่ยก็มาพิเศษ
Mandalay Inganiga, Sikonsi Dadrin, Mandalay Pidu Gagwe, PDF, MDY Doja, a Pian Lampica Kedet, Rinun Patalo, a Jampamu Ponsan, Alongu, Shocharajan, Gulat Magaga, Piotale Bari, New York Gulat Maga Tanajoma, Inganiga, below the Pomadrinza, Shinibwe, a Dream Mujo Yung, Yogun Ya, Stephen Dujerica, Taylor Gaune, Mandaliga, Jampamu Dringo, Jati, Nidigare, Jaune, a Jampamu Ponsan, Alongu, Tapi Shocharajan, Democracy, လူခွင့်ရင်းနဲ့တရားဝင်စုမိုးရဲ့အတွက်မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေပေါ်ကုလသမဂ္ဂရဲ့မဆုံးမနစ်ထောက်ခံမှုကိုထက်လောင်းအတည်ပြုကြောင်းပြောသားပါတယ်အခုလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေနဲ့ဖိနှိပ်မှုတွေအဆုံးသတ်စေရေးနိုင်ငံတကာအတိုင်းအဝန်ရဲ့ဂျိုးပန်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနဒုတိယဝန်ကြီးဝင်းဒီရှာမန်နဲ့ကုလသမဂ္ဂအတွေ့အမ ha tu ye asha khi sin twin a pi ma ro new york kula tamara ka thana chauk ko yauk shi ni pi american so ya thait tan a ya shi rei ne le la yauk twei song ka da phit par de myama nai nge ma sia na tain pi ye naw pai upari me phan si thain thain mu rei ne nyin pan nait set mu rei shi ni chao di do twei nai nge da ka lu khwin ye phwe chi phit de hrw ga thauk pyan chin ya lai par de se jaw tat lu ne ta u kha so yin lou jong ye tat phwe rei ka a pyin the yai ne mye ji de le be myauk aw tha pi nyin pan nait set khe de chao a ri hrw ye in ga ni thauk pyan chat ma phaw pya tha par de shin
jesu ba mae yin ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့ကြတာဖြစ်ပါတယ်။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program